ဆီယာလီယွန်နိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂဝန်ထမ်းတဦးဟာအီဘိုလာရောဂါကူးစက်ခံရတာမို့သူ့ကိုဆေးကုသဖို့ပြင်သစ်နိုင်ငံကိုလေယာဉ်နဲ့ပို့ဆောင်ခဲ့တယ်လို့ပြင်သစ်အစိုးရကပြောဆိုပါတယ်။သူ့ကိုပြင်သစ်နိုင်ငံပဲရစ်မြို့ပြင်ကစစ်ဆေးရုံကိုအထူးကိရိယာတွေတက်ဆင်ထားတဲ့ဂျက်လေယာဉ်နဲ့ပို့ဆောင်ပေးခဲ့ပြီးအထူးသီးသန့်ခွဲထားတဲ့နေရာမှာကုသပေးနေတယ်လို့နယူးယောက်မှာရှိတဲ့ပြင်သစ်နိုင်ငံရဲ့ကုလသမဂ္ဂအဖွဲ့ပြောခွင့်ရကတင်းငွေတွေနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့လူနာရဲ့အမည်နဲ့ဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။သူဟာကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့ဝန်ထမ်းတွေထဲကအီဘိုလာရောဂါကူးစက်ခံရလို့ပြင်သစ်နိုင်ငံကိုပို့ဆောင်ကူတာတဲ့ဒုတိယမြောက်ကျန်းမာရေးလှုပ်သားတယောက်လည်းဖြစ်ပါတယ်။အီဘိုလာရောဂါဟာမနစ်ကနှစ်ကုန်လောက်မှာဂီနီနိုင်ငံမှာစတင်ဖြစ်ပွားခဲ့ပြီးတော့တဖြည်းဖြည်းဆီယာလီယွန်းနဲ့လိုင်ဘေးရီးယားနိုင်ငံတွေကိုပြန့်နှံ့သွားခဲ့တာဖြစ်ပါတယ်။စတင်မာလာထဲမှာပြင်သစ်သူနာပြုဆရာမတဦးဆေးကုသမှုခံယူခဲ့ရပြီးတဲ့နောက်မှာယောဂလုံးဝပျောက်ကင်းခဲ့ပါတယ်။အနောက်အာဖရိကမှာအီဘိုလာယောဂကြောင့်သေဆုံးသူဦးရေအခုဆိုရင်9000နီးပါးရှိနေပြီဖြစ်ပါတယ်။